စကိုင်းတိုင်းကံဘလူမြို့နယ်နဲ့ဝက်လက်မြို့နယ်တွေမှာစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးတွေဆက်ပြီးတော့လုပ်နေပါတယ်။ကံဘလူမြို့နယ်တွင်ကကျေးရွာတွေကိုစစ်ကောင်စီတပ်သားတွေကလိုက်ပြီးတော့မီးရှို့နေသလိုဒေသခံပြည်သူတွေကိုလည်းဖမ်းဆီးခေါ်ဆောင်သွားတာရှိတယ်လို့ဒေသခံတွေကပြောပါတယ်။နောက်ဝက်လက်မြို့နယ်ဘက်မှာလည်းစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ဆေးရေးတွေမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိပ်တွေ့မှုတွေရှိနေပါတယ်။စကိုင်းတိုင်းတွင်ကစစ်ရေးအခြေအနေရန်ကုန်ကစုံစမ်းမေးမြန်းခဲ့တာကိုစူးစီးပြီးအလိမ်မှာပြောပြပေးပါရှင်။
စကိုင်းတိုင်းကံဘလူမြို့နယ်ကကျေးရွာတွေကိုစစ်ကောင်စီတပ်တွေကဝင်ရောက်နေနေရှင်ပြီးမီးစို့ချက်စီတာတွေလုပ်နေတာကြောင့်ဒေသရာရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မနက်9နာရီလောက်ဇော်ချောင်းကျေးရွာကိုစစ်ကောင်စီတပ်တွေအင်အား60လောက်နဲ့ဝင်ရောက်ပြီးမီးရှို့တာကြောင့်ထွက်ပြေးကြရတာလို့ပြောပါတယ်။ဇော်ချောင်းရွာနဲ့တမန်ကျော်ဝေးတဲ့အလဲကုံကျေးရွာကိုစစ်ကောင်စီတပ်တွေဆက်တက်သွားပြီးအဲ့ဒီရွာကိုပါမီးဆက်ရှို့နေကြသလိုလက်မှတ်ကြီးတွေနဲ့လည်းပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်
။ကျွန်တော်တို့ဇော်ချောင်းကတော့မှ9နာရီ10မိနစ်မှစတယ်ပြောမနစ်။အဲအင်ဂျင်ခုလိုဖြစ်တော့မှပုံမှန်စဉ်200ကျော်200ဝန်းကျင်ပေါ့လေ။ကြားရရှိတာကတော့ပြောတော့ကြရတော့မနစ်9နာရီ55မိနစ်စရှိတော့အကုန်လုံးလုံသွားအကုန်လုံးတော့အိပ်ပေါ့လေ။ကြာတော့မှကျွန်တော်တို့ကတ်မကြည့်နိုင်သေးတာဒီဘက်ကကျွန်တော်လက်ကုံမှာဆက်ရှုနေရကြောင်းမို့ပြအဲကျွန်တော်တို့ကတော့နည်းနည်းဒီလေကောင်ကနေကြော်ပြီးမှစကောင်းဝင်ရမှာဆိုတော့တက်နေတဲ့တုန်းကထပ်တော့မကြည့်နိုင်ဘူးမှာကြာရင်လေကြာတစ်ခုကိုလုံးကြာမှလည်းရွာလုံးကျဖြစ်ပါလိမ့်မယ်ကျွန်တော်တို့အလေကောင်နဲ့ဇော်ချောင်းနဲ့ကြတော့တမန်ရော့ရော့ပဲရှိတာဒီ
နည်းနည်းရှင်းလင်းရေးတစ်လျှောက်ကျေးရွာတွေကဒေသခံတချို့ဖမ်းဆီးခံရတယ်လို့လည်းမျက်မြင်ဒေသခံတို့ကပြောပါတယ
်ဘလို့ဒီကသူကတစားဘောင်းလုံးတချို့တို့ဖမ်းထားပြီဆိုအနည်းဆုံးကတော့သူတို့ပြောတဲ့ကတော့ကျွန်တော်မြင်ကျွန်တော်မမြင်ရသေးဘူးပေါ့ကွာလောလောဆယ်6ရက်လောက်တော့ဖမ်းမိတယ်လို့ပြောဖမ်းမိတာသူတို့ကြိုးတုပ်ခဲ့တာကိုကျွန်တော်တို့မြင်တာပေါ့ကွာတတိယဘဝဆိုတော့ကျွန်တော်တို့ကြည့်လို့မရဘူ
းစစ်ကောင်စီတပ်တွေကဇော်ချောင်းကျေးရွာနဲ့အလဲကုံကျေးရွာတွေကိုဝင်ရောက်တဲ့အတွက်ရွာသားတွေဘေးလွတ်ရာကိုထွက်ပြေးတင်းဆောင်နေကြရပါတယ်တင်တော်ကျေးရွာအုပ်စုဖြစ်တဲ့တင်တော်ဇော်ချောင်းအလဲကုံလူကြီးစားရရွာရဲ့အပြင်အနီးအနားကကျေးရွာတချို့လည်းဆစ်ဆောင်နေကြရတာကြောင့်အဲ့ဒီရွာဝင်းစင်ကဆစ်ဆောင်ရသူဦးရေဟာ2000ကျော်လောက်ရှိနိုင်တယ်လို့ကံဘလူမျိုးနဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဦးနေစင်လက်ကပြောပါလေ
ဒီနေ့ဆောင်ရတာက၄ကျော်လောက်တော့ရှိတယ်ခင်ဗျအရင်တုန်းကခေတ်မှာရှောင်းရတာတွေတော့ရှိတယ်တချို့လည်းရွာမနေရဲလို့မို့ရှောင်းသွားကြတယ်လည်းရှိတယ်ရွာလုံးကျနေပါရှောင်းရတာတော့ဒီနေ့မှရှောင်းရတာပေါ့အဲ့ဒါတော့အခုအဲ့ကျွန်တော်ပြောတဲ့၄ရွာအဲ့တော့ဒီတင်တော့ရေဆိုချောင်းရေလွင်ကြီးရေအလဲခုံရေဒီနေ့မှဆောင်ရတာပေါ့
ဂျောလာ6ရက်တနင်္လာနေ့ကလည်းကက်မလူနေလေကလျော်ဖြူကုန်းရွာနော်ကုန်းရွာနဲ့ကိုင်းမရွာတို့ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ကက်မလူမြို့နယ်တွင်ရွာပေါင်း300ကျော်ရှိတဲ့အထက်ကရွာပေါင်း20ကျော်လောက်ဟာမီးရှို့ခံထားရပြီးရွာသားတွေကလည်းစစ်ပေးရှောင်နေကြရတယ်လို့ပြောပါတယ်ဝက်လက်မြို့နယ်ထဲမှာလည်းရွှေဘိုမြို့နယ်တွေကခလာရ42တက်ကအင်အား100ကျော်လောက်နဲ့နေမြေရှင်းလင်းရေးပုံစံဝင်ရောက်လာတာကြောင့်ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေနဲ့ထိတွေ့တိုက်ပွဲအနည်းငယ်ဖြစ်ခဲ့တယ်လို့ဒေသခံတို့ကပြောပါတယ်။ရွှေဘိုမြို့နယ်တောင်ပန်းပန်းတောင်ရွာနဲ့ဝက်လက်မြို့နယ်တွေကဖွင့်လိုင်းရွာအစမှာထိတွေ့တိုက်ပွဲဖြစ်ခဲ့တာဖြစ်တယ်လို့ပြောပါတယ်
။နောက်ဖက်မှာခနာလေးတော့ခင်းဖြစ်တာပေါ့အဲခဏလေးကြင်ဆိုတော့ကျွန်တော်တို့အဲဒီအစီအစဉ်ဒီတရားကလူပြီးတော့ကျွန်တော်တို့ဆိုင်ရွာလမ်းမ2ယောက်ကနေပြီးတော့2ယောက်လောက်ကတော့ဆင်းနေလိုက်တယ်ဆို။ဟုတ်အဲဒီကနောက်ပြီးတခါကျွန်တော်တို့ပရိသတ်ဆက်ကြည့်တာတော့ဒီကတော့ဒီကလို့ကြည့်တာပါဗျာ။ခံမလို့တော့မရဘူးပေါ့နော်။အောက်ဆန်9ယောက်လောက်တော့ကြာနိုင်တယ်လို့သတင်းရတယ်။ခုလောလောဆယ်တော့ရွာဒီဘက်ကတခုလောက်တော့မရှိသေးဘူးဗျာ။ရှင်ဟောင်းနေစိတ်ကြောင့်ထုတ်ထုတ်လာရင်ဒီတရားကိုရနေပြီးတော့ကြားနေချက်ပြီးတော့ကုကံရတာလား။
မေလ23ရက်နေ့ကလေးကဝက်လက်မြို့နယ်ထဲကိုစစ်ကောင်စီစစ်တောင်းတစ်ခုကနေမြေရှင်းလင်းရေးလုပ်နေတာကြောင့်ရွာပေါင်း30ကျော်လောက်ကရွာသားတောင်းငယ်ကြီးထွက်ပြေးနေကြရတာပါနေမြေရှင်းလင်းရေးတစ်လျှောက်မှာစစ်ကောင်စီတပ်တွေကကျေးရွာတွေကိုမီးရှို့တာရွာသားတွေကိုဖမ်းဆီးတာတပ်ဖြတ်တာတွေလုပ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ဒီနေ့ဂျွန်လ10ရက်နေ့မှာလည်းနောက်ထပ်စစ်တောင်းတစ်ခုကဝက်လက်မြို့နယ်ထဲကိုနေမြေရှင်းလင်းရေးဝင်ရောက်လာတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကတော့သခိုင်းတိုင်းအတွင် PDF တွေဟာကျေးရွာတွေအတွင်းနေရာယူပြီးအကြမ်းဖက်လုပ်ရတွေလုပ်တာကြောင့်နေမျိုးရှင်းလင်းရေးတွေဆောင်ရွက်နေတယ်လို့တုံ့ပြန်ထားပါတယ်။အခုမိုးရာသီဝင်လာတာမို့စစ်ကြောင့်အိုးအိမ်စွန့်ပြေးနေရတဲ့ဒုက္ခသည်တွေအဖို့နေထိုင်စားတောက်ရေးပိုခက်ခဲလာသလိုစေဝါလိုအပ်ချက်တွေလည်းရှိနေတယ်လို့စစ်ဆောင်တွေကပြောပါတယ်။ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကလည်းမြန်မာနိုင်ငံမှာနေရက်စွန့်ခွာတိမ်းရှောင်နေရသူတွေတိုးပွားလာပြီးလူသားချင်းစာနာမှုအကျအကျဟာ ကျွန်တော်တို့ရဲ့ဒီအခြေအနေကိုကြည့်ထွားလာနေတယ်လို့ပြောပါတယ်။ဒါအပြင်နေရာစုံခွာတိတ်ဆောင်နေရသူတွေနဲ့ထိခိုက်ခံစားခဲ့ရသူအများစုစီကိုလည်းလူသားချင်းစာနာမှုအကူအညီတွေရောင်းနိုင်ခြင်းမရှိသေးဘူးလို့ပြောထားပါတယ်ရှင်။